Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဧပြီလ5ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေထပ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစီရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြူနဲ့တွေ့ကြညာပြသွားမှာပါအီဂျစ်နိုင်ငံကဘုံးပေါက်ကွဲမှုအတွင်းရဲဝန်နဲ့တူသေဆုံးသွားတာနောက်ဒီဖိလစ်ပိုင်ကတိုင်ဖုန်းမုန်တိုင်းအပြော့သွားပြီဖြစ်တာကြောင့်ယာနဲ့ချီတဲ့ဒုက္ခတွေတွေကိုအိနေနေစီကိုပြန်သွားကြတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်မသိကြီးထိုက်ခင်ဗျာ
ကောင်းပါပြီရှင်ရုရှား၅ဘန်းတင်မော့ဒန်နယ်ဘော့စတွန်နင်းမြုပ်ခဲ့မှုမှာပါဝင်ခဲ့တဲ့မြန်မာနိုင်ငံသားတွေရဲ့နောက်ဆုံးရအခြေအနေတွေကိုသတင်းတွေအပြီးမှအရင်ဆုံးတင်ပြပေးမှာပါ
အလုံးလို့ရတာကသူကဖီလွန်အကြီးတဲ့တင်အလုံးကမမေဟွာရှင်းနိုင်မဟုတ်ဘူးရှင်းနိုင်လောက်တော့လိုရတယ်လို့တော့ပြောပါတယ်
ဒါတော့တင်မောနင်းမြုပ်တာမှာအခုချိန်ထိရှာပွေနေရဆဲဖြစ်တဲ့တင်မောသားတအုပ်ရဲ့မိခင်ဖြစ်သူဒေါ်သိန်းကျော်ဦးဖြစ်ပါတယ်။ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းပြည်တွင်းသုံးသက်ချက်အစည်းအဝေးတက်ကြီးစကားတို့ကိုနားဆင်ကြရဖို့ရှိသလိုသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းနောက်ပိုင်းမှာပြန်ကြားပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါ။
ကင်ညာနိုင်ငံကတက်သူတို့ခုမှာအယ်ရှာဘက်စစ်သည်ကြွားတွေတက်ပြတ်ခဲ့တဲ့လူပေါင်း148ယောက်အတွက်ရည်စူးပြီးယေရှုခရစ်တော်ရှင်ပြထမြောက်တဲ့ Easter Sunday နေ့ကိုကျင်းပနေကြပါတယ်။ကင်ညာနိုင်ငံတဝိုင်း Garissa တက်သူမှတည်ဆုံခဲ့သူတွေအတွက်အောက်မေ့ပဲခန္ဓာတွေကျင်းပနေရလဲဖြစ်ပါတယ်။ကြာသပတေးနေ့တုန်းက Garissa တက်သူမှာအကြမ်းဖက်တက်ခဲ့ပြီးတည်ဆုံခဲ့တဲ့တနတ်သမားလေးဦးထဲမှာအစိုးရအရာရှိတဦးရဲ့သားတစ်ယောက်ဖြစ်တဲ့Ibrahim Mohammed Abdullahi လည်းပါဝင်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရမွန်ဒါနှကြိုးကားကဒီကနေ့တင်းငွေနေ့မှာပြောပါရယ်သူဟာမန်ဒီရာဒေသအစိုးရအဖွဲ့အကြီးကရဲ့သားဖြစ်ပါတယ်အဲ့ဒီအရာရှိကသူသားပျောက်ဆုံးနေကြောင်းအတိပေးတိုင်တန်းထားခဲ့တယ်ဆိုတာကိုလည်းပြောခွင့်ရနှကြိုးကားကပြောပါရယ်ဒီတော့တွင်မှာကညာလူညိုရေးဆိုင်ရာအကြီးကဲကစစ်သေးကြွရရဲ့တိုက်ခိုက်မှုပေါ်လုံခြုံရေးတွေရဲ့တုံ့ပြန်ဆောင်ရွက်မှုနဲ့ပတ်သက်ပြီးကာဝယ်ပြောဆိုပါရယ်အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခင်းဖြစ်ပွားရနေရာကိုရောက်ဖို့မြို့တော်နိုင်ရိုဘီကနေလာရမှာအနည်းဆုံး9နာရီလောက်ကြာပြီးမှရောက်ခဲ့တယ်လို့ပြင်သစ် New Agency တခုကအစိုးရခံပါရယ်ဒါဟာတခြားလုံခြုံရေးအဖွဲ့ဝင်တွေနဲ့စစ်သေးကြွရတွေပြန်လည်ပြစ်ခတ်ပြီးနိုင်တော်ကြမှာရောက်ရှိလာတာဖြစ်ပါရယ်အကွာဝေးတူမိုင်220လောက်ကနေကားနဲ့မောင်းလာတဲ့သတင်းတောက်တွေဟာဆိုရင်လဲအထူးတပ်ဖွဲ့ဝင်တွေထက်ကြိုးပြီးတော့ရောက်နေခဲ့တာပါဒီကနေ့တင်းငွေနေထုတ်ကင်ညာသတင်းစာတွေမှာလည်းအစိုးရရဲ့ကင်တွေဆောင်ရွက်ပုံပေါ်အကြီးအကျယ်ဝေဖန်ရေးသားနေကြပါတယ်မနေ့တုန်းကတော့သမရဥရူကင်ညာတာကခရီးရန်အများစုပေါ်ပြစ်မှတ်ထားတက်ခဲ့တဲ့အယ်ရှာဘတ်တွေရဲ့တက်ခဲ့မှုအပြီးမှာအားလုံးညီညွတ်ကြဖို့ကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ
အီဂျစ်နိုင်ငံကိုင်ရိုမြို့ရဲ့လူကုန်တန်းရပ်ကွက်နားကတရားတစ်ခုပေါ်မှာဒီကနေ့တင်းငွေနေမှာဘုံးပေါက်ကွဲမှုဖြစ်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်ဒီပောက်ကွဲမှုကြောင့်ရဲရရှိတူသေဆုံးခဲ့ပါလေ။ကိုင်ရိုနဲ့ဂိုင်ဇန်မြို့နာဆက်သွယ်ထားတဲ့တံတားပေါ်မှာရှိတဲ့ရဲကင်းတစ်ခုနားမှာပောက်ကွဲခဲ့တာဖြစ်တယ်လို့အာနာဘိုင်းကပြောဆိုပါလေ။ဒီရဲကင်းမှာတာဝန်ကျသူတူကိုမီနီဗန်အမျိုးအစားကားမောင်းသူတူကအနာကပ်ပြီးမေးမြန်းနေစဉ်မှာဒီဘုံးပောက်ကွဲခဲ့တာဖြစ်တယ်လို့ AFP သတင်းဌာနကပြောပါလေ။သမရမိုဟာမက်မော်စီကိုဆန့်ကျင်သူတွေကသူတို့ရဲ့ဆန္ဒပြပွဲတွေပြီး2013ခုနှစ်အတွင်းအီဂျစ်စစ်တပ်ကသမရမော်စီကိုအာဏာဖျောက်ချပြီးချိန်ကလေးကအီဂျစ်နိုင်ငံမှာလုံခြုံရေးရဲတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာပါတယ
်။ Saudi Arabia ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့ကြားမှာပဲယေမန်နိုင်ငံတောင်ပိုင်းကအီဒင်မြို့ကိုဟူသီသဘုံတွေကသိမ်းယူလိုက်နိုင်ပါတယ်။အီဒင်မြို့တွေကမူအလာအရက်မှာရှိတဲ့ဒေသအစိုးရဌာနချုပ်နဲ့ဒေသအုပ်ချုပ်ရေးမှူးရုံးခန်းတွေကိုသဘုံတွေကသိမ်းယူလိုက်တယ်လို့ပြင်သစ်သတင်းဌာနကဆိုပါတယ်ဒီအတွက်တွင်ယေမန်နိုင်ငံကနိုင်ငံသားတွေကိုဘေးကင်းရာကိုပြန်လည်ခေါ်ဆောင်နိုင်ဖို့နဲ့အရက်သားတွေအတွက်ကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ပေးနိုင်ဖို့ဟူသီသဘုံတွေအပေါ်ထိုးစစ်ဆင်နေတဲ့ Saudi Arabia ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းပေးဖို့ရုရှားနဲ့နိုင်ငံတကာစစ်ချင်းဤအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ရုရှားရဲ့တောင်းဆိုမှုနဲ့စနေနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးပြီးလေကြောင်းတိုက်ခိုက်မှုတွေကိုရပ်ပေးဖို့ရုရှားကမြစ်တာရပ်ခံခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌကုလဆိုင်ရာဂျော်ဒန်တန်အမတ် ဒင်နာကာဝါကဒီပြည်ပခန့်နဲ့ပတ်သက်ပြီးရုရှားရဲ့အစိုးပြုချက်ပေါ်လူငယ်ရေးကောင်စီဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ချက်တရက်တင်းလာနေလောက်မှာချမှတ်ပေးနိုင်မယ်လို့ပြောဆိုပါရယ်ရုရှားရဲ့အစိုးပြုချက်ထဲမှာလေကြောင်းတိုက်ခိုက်မှုကိုဝတ္တရားတစ်ခုအနေနဲ့ရပ်တန့်ပေးဖို့အချက်ပါဝင်ပါရယ် sorry arabia ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေရေမင်းနိုင်ငံထဲမှာလေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေတာတပတ်ကျော်ကြာလာခဲ့ပြီဖြစ်ပြီးမနေ့ကစနေနေ့မှာဆိုရင်မြို့တော်ဆန္ဒမှာရှိတဲ့တပုန်နေထင်းကျုပ်ထားတဲ့နေရာကိုလေကြောင်းကနေပြင်မထားတိုက်ခိုက်ခဲ့ပါရယ်လွန်ခဲ့တဲ့နှစ်ပတ်တွင်ဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေအတွင်းမှာတော့လူ900ကျော်သေဆုံးခဲ့ပြီး1900လောက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
။ဒမတ်စကပ်စ်မြို့တော်အပြင်ဘက်စင်ကြယ်ဘုံဒေသမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုလုံးနီးပါးကိုအစ္စလာမ်စစ်သွေးကြွတွေကထိ ंछ ုပ်ထားလိုက်တယ်လို့စီးရီးယားလူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့တစ်ခုကစနေနေ့မှာပြောဆိုလိုက်ပါတယ်။ရာမော့ဒုက္ခသည်စခန်းရဲ့90ရာခိုင်နှုန်းလောက်ကိုအစ္စလာမ်အယ်နူဆရာရှီရန်ဖွဲ့အယ်ကေဒါအဖွဲ့စစ်သွေးကြွတွေကထိ ंछ ုပ်ထားလိုက်ပြီလို့အတည်ပြုပြောဆိုတာဖြစ်ပါတယ်။မြေပြင်တိုက်ပွဲတွေအပြင်ရာမော့ဒုက္ခသည်စခန်းပေါ်စီးရီးယားအစိုးရတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာဒုက္ခသည်စခန်းတွေပိတ်မိနေခဲ့တဲ့ဒေသခံ 18,000 လောက်မှာအရက်သားတွေနဲ့ကလေးငယ်တွေအများစုပါဝင်ကြပါတယ်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေနေနေညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။တကယ်လို့အနောက်နိုင်ငံတွေအနေနဲ့ဂျွန်လာမှာအပြစ်သက်ဆောင်ရွက်မဲ့အီရန်နျူကလ িয়ার အရေးသဘောတူညီမှုကနေနောက်ဆုတ်သွားမယ်ဆိုရင်အီရန်ကလည်းသူ့ရဲ့လက်ရှိနျူကလ িয়ার လုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကစနေနေ့ကအီရန်နိုင်ငံပိုင်ရုံးမြင့်သံကြားမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလောစိမ့်မှာကျင်းပတဲ့စစ်စက်ညှိနှိုင်းဆွေးနွေးပွဲတွေမှာနျူကလ িয়ার သဘောတူညီချက်စပီးလိုက်နာတဲ့အခါပိတ်ဆို့တက်ခက်ရည်ယူမှုဆိုတဲ့စကားလုံးကိုညှို့တဲ့အခါတိုင်းရှုပ်ထွေးမှုဖြစ်စေနိုင်တဲ့ဆိုင်ငံ့ရနာစတဲ့စကားလုံးမျိုးသုံးတာကိုရပ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကိုသူပြောဆိုခဲ့တယ်လို့ပြောပါတယ်။မကြသေးခင်ကဆွေးနွေးမှုမှာနှစ်ဖက်သဘောတူညီမှုရရင်ပိတ်ဆို့တက်ခက်မှုအားလုံးကိုပြဖြက်ဖို့သဘောတူခဲ့ကြတာဖြစ်တယ်လို့ပြောဆိုပါတယ်။
ဒီကနေ့တင်းငွေနေဟာကဘာဘောကခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ Easter Sunday နေ့ဖြစ်ပါတယ်။ယေရှုခရစ်တော်ကိုအဆုံးရှင်ခံရပြီးတတိယမြောက်နေ့မှာရှင်ပြန်ထမြောက်ရာနေ့ဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်ကျင်းပတဲ့အထိတ်မှတ်ပွဲတော်နေ့လည်းဖြစ်ပါတယ်။ Saint Peter ယဉ်မြင့်မှာတော့ပုပ်ယဟန်မင်းကြီး Francis ဟာထောင်နေချီတဲ့ Roman Catholic ဘာသာဝင်လူအုပ်ကြီးနဲ့အတူခရစ်ယာန်ဘာသာရေးအထွတ်မြတ်ပွဲတော် Easter Sunday ကိုကျင်းပပါတယ်။ကင်ညာနိုင်ငံ Garissa တက္ကသိုလ်မှာအစ္စလာမ်စစ်သွေးကြွအစွန်းရောက်တွေကကျောင်းသားတွေကိုအစုပြုံးလိုက်တပ်ဖြတ်ခဲ့တဲ့ဝမ်းနေဝယ်ထိမ့်မှအဖြစ်ခရစ်ယာန်ဘာသာဝင်တွေပေါ်ပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့ပုပ်ယဟန်မင်းကြီးကဆုတောင်းမြတ်တာပို့တာခဲ့ပါတယ်။ဂျေရုဆလင်မြို့တော်မှာရှိတဲ့ယေရှုခရစ်တော်ကိုအဆုံးစီရင်ခဲ့တယ်လို့ယုံကြည်ရတဲ့ဘာသာရေးထွတ်မြတ်ထားရနေရာ Holy Sepulchre ဘုရားကျောင်းသားမှာထောင်နေကြီးတဲ့ခရစ်ယာန်ဘာသာဝင်တွေစုဝေးကြပါတယ်။အာဖရိကနဲ့ရှေ့လက်ပိုင်းဒေသတွေမှာအခုနှစ် Easter ပွဲတော်နေ့မတိုင်ခင်ဝမ်းနည်းစရာဘာသာရေးပြိပက္ခတွေဖြစ်ပွားခဲ့ပါလေ။ယေရှုခရစ်တော်ဟာနောက်လိုက်ကိုးကွယ်သူတွေရဲ့အဖြစ်တော်တွေကိုခွင့်လွှတ်ပြီးထာဝရအသက်ရှင်တော်မူဝင်ပေးဖို့ရှင်ပြန်ထမြောက်လာတဲ့ဘုရားသခင်ရဲ့သားတော်ဖြစ်တယ်လို့ယုံကြည်ကြတာလည်းဖြစ်ပါလေ။ဘာသာရေးစင်လာရအမေရိကန်နိုင်ငံမှာတော့ဒီကနေ့မှာ Easter ကျေးဥကောက်ပွဲနဲ့မနေ့အာယုံတဲ့နေရောင်နဲ့အတူယေရှုခရစ်တော်ရှင်ပြန်ထမြောက်မှုအတိတ်မှာကြိုဆိုပြီးဘုရားကျောင်းတွေမှာဝတ်ပြုဆုတောင်းပွဲတွေကျင်းပကြပါလေ။
မေပြုံမှုတွေအထိပစ်ခဲ့တဲ့တိုင်ဖွန်းဝန်နဲ့ဟာအပြော့သွားပြီးဖြစ်တာကြောင့်ဖိလစ်ပိုင်နိုင်ငံကလူရည်ထူထပ်ဆုံးကျွန်းဖြစ်တဲ့လူဇွန်ကေဇေးစခန်းတွေကနေရာနဲ့ချီရဲ့ဒုက္ခတွေဒီကနေ့တင်းငွေနေနေမှာကိုယ့်ရဲ့နေရဲ့အိမ်တွေစီပြန်နိုင်ကြပါပြီ။ဒါပေမဲ့လည်းမိုးသက်ထန်စွာဆက်လက်ရွာသွန်းနေမှာဖြစ်ပြီးပင်လယ်ပြင်မှာလည်းလှိုင်းကြီးမှာဖြစ်တယ်လို့အာနာရိုင်းတွေကသတင်းထုတ်ပြန်ထားပါတယ်။စူပါတိုင်ဖွန်းမွန်တိုင်းမေဆက်ကအခုခါမှာအပြော့သွားပြီးမြဲတနအီကို55ကီလိုမီတာနှုန်းနဲ့လေတိုက်ခတ်ခဲ့တာပါအခုခါမှာတော့ tropical depression လို့ခေါ်တဲ့အားပြော့သွားတဲ့မုန်တိုင်းငယ်စားအဆင့်ဖြစ်သတ်မှတ်ထားပါတယ်အခုခါမှာအသေးပြောက်စင်းကိုအတိအကျမသိရသေးဘူးလို့ကယ်ဆယ်ရေးဌာနအကြီးအကဲဦးဖြစ်တဲ့ Alexander ပါမာကပြောပါတယ်မိုးဆက်လက်ရွာသွန်းနေတာကြောင့်ငါးဖန်းတင်မော်ရီလူကြီးကလေးတင်မော်ရီလုပ်ငန်းကိုပြန်ဝင်ဖို့ကိုလည်းတားမြစ်ထားပါတယ်
စနေနေ့ကမလေးရှားနိုင်ငံမြို့တော်ပြင်ပမှာရဟရင်စဉ်ပြတ်ကျခဲ့တဲ့အထက်မှာဥပဒေပြုလွတ်တော်အမတ်အရင်အမေရိကန်နိုင်ငံဆိုင်ရာမလေးရှားနိုင်ငံတာဝန်ကြီးတာဝန်ထမ်းခဲ့သူအပါအဝင်လူ6ဦးအသက်ဆုံးရှုံးခဲ့ပါတယ်။ရဟရင်ဟာမြောက်ဖက်ကွမ်တမ်မြို့ကအပြင်ကွာလာလမ်ပူအပြင်ဘက်ဆွမ်းနစ်မြို့နားမှာမြေပေါ်ပြတ်ကျမသွားခင်လေထဲမှာပောက်ကွဲသွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ဥပဒေပြုလွတ်တော်အမတ်ဂျမလူဒင်ဂျာဂျစ်ဟာ2009ခုနှစ်ကနေ2012ခုနှစ်အထိအမေရိကန်နိုင်ငံဆိုင်ရာမလေးရှားသားအမတ်ကြီးဖြစ်တာဝန်ယူခဲ့ပါတယ်။ရဟယင်ပြတ်ကျမှုမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ကလက်ထောက်တယောက်လဲပါဝင်ပါတယ်။တေဆုံးသူ6ဦးစလုံးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိထားပြီလို့တည်ယူဖို့ဆောင်ရွက်ဝန်ကြီးဌာနကပြောဆိုပါတယ်။ရဟယင်ဘာကြောင့်ပြတ်ကျရသလဲဆိုတဲ့အကြောင်းကိုစုံစမ်းစစ်ဆေးဆဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။
ဂျူဝါသမရဟာဖရက်ကက်စတိုကိုတရားဝင်အစိုးရမီဒီယာရဲ့အဆိုအရတစ်နှစ်ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်အများပြည်သူမြင်ကွင်းမှာတွေ့ကြရပါတယ်။အသက်88နှစ်အရွယ်ကက်စတိုဟာကားစင်းထဲမှာထိုင်နေပြီးဗင်နီဇွဲလားနိုင်ငံသားသူ့ကိုထောက်ခံသူဖြစ်ပုံရတဲ့လူတွေနဲ့လက်ဆွဲနှုတ်ဆက်နေတဲ့ဓာတ်ပုံကိုအွန်လိုင်းပေါ်မှာတင်ထားတာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ခုကတော့သတင်းဆောင်မတပုတ်ကိုတင်ပြပေးချင်ပါတယ်။ရုရှားကမ်းလွန်မှာနစ်မြုပ်ခဲ့တဲ့ငါးပန်းတင်မော့ရဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်ရှင်။ရုရှားငါးပန်းတင်မော့ဒင်နယ်ဘော့စတော့နစ်မြုပ်မှုမှာပျောက်ဆုံးနေသူတွေကိုဆက်ပြီးတော့ရှာဖွေနေပါတယ်။တချိန်တည်းမှာပဲတင်မောနှိမ့်ရာကနေကဲဆဲခဲ့သူတွေနဲ့တေဆုံးသူတို့ရဲ့ရုပ်အလောင်းတွေကိုတဲဆောင်လာတဲ့ကဲဆဲရေးတင်မောနှစင်းတို့ဟာလေရုရှားနိုင်ငံစာခလင်မြို့ကကော့ဆက်ကော့စစ်ကောင်ကိုဥတီခုံမောင်းလာနေပြီဖြစ်ပါတယ်။ဒီတင်မောမှာအလုလုကင်နေတဲ့မြန်မာတင်မောသား42ဦးတို့တဲက22ဦးကိုကဲဆဲထားပြီးစေဝါကုသပေးနေပါတယ်။တဦးတေဆုံးတယ်လို့အတိအကျထုတ်ပြန်ထားပြီးမယ်ကျန်တဲ့19ဦးတို့ကတော့အခြေအနေမသိရသေးပဲပျောက်ဆုံးနေစေဖြစ်ပါတယ်။ဒီပျောက်ဆုံးနေသူတွေကတအုပ်ဖြစ်တဲ့ကိုကျော်နေမင်းခေါ်ကိုနေမင်းထက်ရဲ့မိခင်ဒေါ်သိန်းကျော်ဦးကတော့ရှာဝေနေရစေဖြစ်တဲ့သားဖြစ်သူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တဲ့အခြေအနေတွေနဲ့ငါးပန်းတင်မောပေါ်မှာအလုလုကန်ရတဲ့အခြေအနေတွေကိုအခုလိုပြောပြပါဗျာ။ကျော်ရ
ကျော်နေမင်းလို့ခေါ်ကျော်နေမင်းဟိုခေါ်နေမင်းထက်ပါနာမည်နှလုံးပါဟုတ်ကဲ့ဟိုအပါစတလာပိုင်းနဲ့စီအနိကစားတဲ့တာပါရှင်။စလာပိုင်းစလာလုံးလုံးရပါတယ်ရှင်။စလာပိုင်းစလာလုံးလုံးရပြီးတော့မှနလာပိုင်းလာဆင်းကနေမရတော့ပါဘူးရှင်
။နောက်ဒီကိုကျော်နေမင်းနဲ့အန်တီနောက်ဆုံးဒီတလာပိုင်းအဆက်အသွယ်ရခဲ့တဲ့အချိန်မှာရောကိုကျော်နေမင်းကဒီအလုလုရတာနဲ့ပတ်သက်ပြီးတော့အန်တီကိုဗာဒီမြန်ပြောခဲ့ပါပြောပါသေးလဲရှင်
။အလုလုရတာကသူကအေးလွန်အောင်ကြည့်တယ်ဒီစင်အလုကမမဲဟိုကစင်နိုင်မဟုတ်ဘူးစင်နိုင်လောက်တော့လိုရတယ်လို့တော့ပြောပါတယ
်လာကရောသူတို့ဘလောက်ရပါလဲရှင်ဒီကိုကျော်နေမင်းတို့ဒီတင်မောလိုက်တဲ့ဟာမှာ
လာကကတလားတစ်ခါဆိုရည်တွေကသူတို့ကတလားတစ်ခါမရဘူးလုံးလာမှတစ်ခါရမယ်လို့ပြောပါတယ်ရှင်တလားကိုဒေါ်လာ400လို့ပြောပါတယ်ဒါပေမဲ့လို့နှစ်လားအခုနှစ်လားစာပြီးတမရပါသေးတယ်သုံးလားပြီးတော့ပေါ်ထုတ်တော့သူတို့ကဟိုနှစ်လားစာပြီးရောက်သေးတယ်ဆိုပြီးတော့မှပထမကိုကိုရစားဆိုပြီးတော့မှတခါကိုတော့ပြေးလိုက်ပါလေအဲဒီဟိုကတော့မစီရနေတဲ့ကနေလာကုန်လေးချီပေါ်တော့စစ်တလာပိုင်းပြီးရင်စစ်တလာပိုင်းတလာပိုင်းတော့လာစားရောက်ပြီဆိုပြီးတော့မှကျွန်မကို9သိန်းနဲ့5000နဲ့6000တခါပေးပါတယ်ကျန်လေးလာစားကနောက်လာမှရလိမ့်မယ်လို့ပြောပါတယ်ရောင်းရင်ဘလို့ပေးပါမယ်လို့ပြောပါတယ
်အတင်းမောမှောက်ပြီးအချင်းနေဘလို့ရှိတယ်ဆိုတာနဲ့ပတ်သက်ပြီးတော့ရောအန်တီတို့ဘလို့ပုံစံနဲ့သိပါသလဲ
အကြောင်းမကြပါဘူးရှင်ကျမတို့နဲ့အခုအသက်ရှင်နေခလေးလေးရဲ့အမေအဖေတွေကကျမစီကိုဖုန်းဆက်လာပါတယ်ဖုန်းဆက်လာတော့ဟိုအဲ့ဒီရှင်မကျမတို့ပြီးကြပါမယင်းနေ့မယင်းနေ့လေးလေးလာမှကျမဖုန်းဆက်တော့ကျမလေးစားဆောင်တော့တပင်းတို့ပြဖို့မအားပါဘူးအိမ်မှာလုံးလုံးဆိုအားနဲ့သူတို့ပြောမှစီရတာဟာသူတို့ပြောလို့စီရတဲ့ရှင်မကျမကိုယ်စနေကိုနနိုင်မလိုက်တော့ပါတယ်အဲ့ဆိုတော့ကိုယ်ကနေပိတ်ချောက်ပြီပထမမနေ့ပိုင်းကနေဖုန်းလိုပြောပါရဲအဲ့ဒါဥစုတင်ကမရှိဘူးကျွန်မတို့ရဲ့အချိန်မှာအဲ့ဒီသရပိတ်ခတ်တယ်ကျွန်မတို့ရဲ့အချိန်သရပိတ်ခတ်ပြီးဖုန်းဆက်တော့လေဥစုတင်ဖုန်းကတော့ပိတ်ကြတယ်ကိုယုံကဟိုသေးလေးဖုန်းကိုရပါတယ်ဒါမဲ့သူတို့ကလည်းအကြီးကျမသိဘူးဆိုတော့ခဏလေးဖုန်းကင်ပြီးတော့မှအန်တီရဲ့နောက်မှဒီမှကျွန်တော်တို့ဖုန်းဆက်ပါမယ်ဆိုပြီးပြောပါတယ်ဒီတော့ဒီအခုလေးသူတို့ဆက်လာတာမဟုတ်ဘူးကျမပဲပြန်ဆက်ပြီးတော့မှမိရပါနောက်မနေ့ကကျတော့ ိတ်သရေကလေးကတက်ပါတယ်ပြီးတော့ဦးစိုးတင်းကိုပြန်ကင်ခိုင်းပါတယ်ဟာနဲ့ဟိုဟာပေါ့ကျော်နေမင်းကအသေးချဟိုပြောလို့မရတဲ့အချိန်မှာပါနေပါတယ်ပေါ့အဲ့လိုပြောပါတယ်အရှင်နေလူတွေက20နှစ်ယောက်ကတော့ရှင်နေလူတွေစရင်ကတော့ဒီကြရတယ်နောက်ဆေးဖို့ရောက်ပြောင်းနေတဲ့အချိန်မှာသွားပြီးပါတယ်ပြောပြောပါစေ
အခုနင်းမြုပ်ခဲ့တဲ့ရုရှား၅ဘန်တင်ပေါ်ဒန်နယ်ဘော့စတော်မှာလိုက်ပါအလုပ်လုပ်ခဲ့ကြသူမြန်မာနိုင်ငံသားတင်ပေါ်သားတွေရဲ့လာကကတစ်လကိုဒေါ်လာ400မြန်မာကျပ်ငွေနဲ့ဆို၄သိန်းကျော်ဖြစ်တယ်လို့လဲဒေါ်သိန်းကျော်ဦးကပြောပါတယ်တင်ပေါ်နင်းမြုပ်တာမှာအသက်ရှင်လျက်ကယ်ဆယ်နိုင်သူ63ဦးထဲမှာမြန်မာနိုင်ငံသား22ဦးပါရှိပါတယ်သေဆုံးသူ56ဦးတို့ရဲ့ရုပ်အလောင်းတွေကိုဆေးယူရရှိထားပြီး73ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတော့အခုတင်းပေါ်နင်းမြုပ်မှုကနေကယ်ဆယ်လာတဲ့တင်းပေါ်နှစင်းတို့ဆက်ရောက်လာမယ်ဆာခလင်မြို့ကရုရှားအန်လာပိုင်းတို့နဲ့ကြိုတင်ဆက်သွယ်ထားပြီးမြန်မာတင်းပေါ်သားတွေအတွက်အခုညှိပေးဖို့ဆောင်ရွက်ထားတယ်လို့တန်ယုံကရေးသားဖော်ပြထားပါတယ်ရုရှား၅ဘန်းတင်းပေါ်ဒန်နယ်ဘော့စတော်ရဲ့ပိုင်ရှင်ကုမ္ပဏီမက်ဂလန်နဲ့လည်းညှိနှိုင်းနေတယ်လို့ဖော်ပြထားပါတယ်ရုရှား၅ဘန်းတင်းပေါ်ဒန်နယ်ဘော့စတော်ဟာရုရှားနိုင်ငံအရှေ့ပိုင်းကမ်းလွန်ပင်လယ်ပြင်အော့ခ်ကော့ရှ်ပင်လယ်ပြင်မှာစာသာပရင်းနေမနဲ့အစောပိုင်းကနင်းမြုပ်ခဲ့တာဖြစ်ပါတယ်၅ဘန်းတင်မောနင်းမြုပ်မှုနဲ့ပတ်သက်ပြီးရုရှားအနာပိုင်းတို့စုံစမ်းစစ်ဆေးညည်ဆဲဖြစ်ပြီးအသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးဒါပေမဲ့တင်ပေါ်ဟာ15မိနစ်အတွင်းနင်းမြုပ်ခဲ့တာဖြစ်ပြီးပင်လယ်ထဲမှာမျောနေတဲ့ရေခဲတုံးနဲ့ဝင်တိုက်ခဲ့တာဖြစ်နိုင်တယ်လို့လည်းစုံစမ်းစစ်ဆေးရေးမှူးတွေကပြောဆိုပါတယ်ရှင်ခုကတော့အပတ်စဉ်ခဏတွေကိုစပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်လက်ဘရောင်းတောင်ရေခင်မှာအာနာပိုင်တွေဘက်ကအင်အားအလွန်အကျွံသုံးနှိမ့်နှင်းခဲ့တဲ့အတွက်တန်ဂါရော်တွေနဲ့ရက်သားတချို့ထံရရခဲ့ပါတယ်တာဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးအရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကပေးချခဲ့ပါတယ်ဒီအရေးမှာတရားဥပဒေနှုတ်ဆက်သွားလေပြီလားဆိုတာကိုမြန်မာနိုင်ငံရှိနေများကွန်ရက်ကဥအောင်သိန်းနဲ့ဒီနှိမ့်နှင်းမှုကြောင့်အပြင်းထန်ဒဏ်ရာရခဲ့တဲ့ဦးစင်ဦးတိတ်ခညာနာတို့ကိုဥကျော်စံသားမေးမြန်းသုံးသပ်ထားတာကိုဒီသတင်းပတ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန့်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်
ဘရောင်းကဒေသခံတွေတကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလွန်အကျွံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုဒါနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြန်လဲထားပါတယ်။အဲဒီတော့ဒီအမှုကိုတောင်းတင်ရမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပေမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါရဲ့နော
်။မှန်ပါတယ်ဗျ။
ဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲ။တကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါရဲ့နော်။
တရားစွဲနေတဲ့အမှုမှုလို့လေကျွန်တော်ရှင်းနေများတရားဆွဲဖို့အစီအစဉ်လုပ်တာပါ။ဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝန်ကြီးလည်းပဲအဆင်ပေါ်လေ။ကျွန်တော်ကတရားစွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသံတမန်ရှိရာခွင့်ပြုမိန့်တောင်းခံမှုလိုပါတယ်။အဲကျွန်တော်တို့ခွင့်ပြုမိန့်လည်းတောင်းလည်းတောင်းပါတယ်။ဒါပေမဲ့ခွင့်ပြုမိန့်ဆိုတာပြည်သူပြည်သားမရှိဘူးပေါ့ဗျာကျွန်တော်အဆင်ကဆိုအဲ့ဒီခွင့်ပြုမိန့်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုရင်ညင်းပြတာ
။အော်ဆိုတော့သမရကူ၌ကဒီအမှုကိုတရားစွဲခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့။အ
ဲ့ဒီသဘောတရားပါလေ
။ဆိုတော့တကယ်မြန်မာနိုင်ငံမှာအခုအုပ်ချုပ်ရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းလူရသမရကိုတော်တော်များများအမှတ်ပေးနေရတာခင်ဗျ။ပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမရကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥမာအဖြစ်သမရသာတိကြားထားရဲသမဏတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတော့ပြောနေရဆိုအခုသမဏကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစား
မှာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလေပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာဟုတ်ဆိုတော့ကသမဏကလည်းအဲ့ဒီထဲမှာကာလုံရမှာလဲသူကလည်းone of the member body အဖွဲ့ဝင်တို့ဟူနေတဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ
်သမရခုမပြူရကိစ္စမှလည်းပါပေါ့
ဟုတ်ကဲ့အဲ့သဘောတရားပါလိမ့်မယ
်ဖုန်းဖျားအဲ့ဒီကလက်ဘရောင်းကိုအာနာပိုင်တွေကအကြမ်းဖက်နှိမ်နင်းတဲ့အနေနဲ့ပတ်သက်ပြီးတော့နည်းနည်းတပီတော့သိချင်တာကိုမေးပြရစီဖျား
Amen.
အဲ့ဒီအကျမ်းဖက်နှိမ်နှင်းမယ်ဆိုတာသူတို့ကသဘိတ်ကိုမလှိုင်းရင်သဘိတ်ဖြူခွဲမယ်ဆိုတော့သူတို့ပြောနေမှာပေါ့ဗျာ
သဘိတ်ရ
တယ်ဒါမှမဟုတ်အဲ့ဒီဘုံတွေနဲ့ပြစ်ခွင်းဖြူခွဲတဲ့နေမှာအဲ့ဒီအချိန်မှာအဲ့ဒီအတွက်ကောအထူးသဖြင့်သတိပေးတာရှိလားဗျာ
မရှိဘူးအဲ့လိုမျိုးတော
့ဘယ်အချိန်မှာဖြစ်တာလဲဗျာ
ညာတော်လေးညာနဲ့ပြီ2နာရီမနေ့ပိုင်း2နာရီ3နာရီလောက်ဆောင်းမုန်းလာပြည့်နေတစ်ဆောင်းတိုင်းညာ
တကယ်သာသနာရေးအရာအထွန်းမြတ်နေပေါ့ဗျာ
တစ်ဆောင်းတိုင်းညာ
အဲ့တော့အဲ့ဒီခါမှာဦးစင်ဖျားတို့အပါဝင်ဒီသဘိတ်သမားတွေကအိတ်တဲလူအိတ်နေနားနားနေနေပေါ့အမှတ်မထင်တိုက်ခိုက်ဝင်ရောက်တိုက်ခိုက်တဲ့သဘောပေါ့ဗျာ
အမှတ်မထင်တော့မဟုတ်ဘူးသူတို့မိသားကနဲ့အရင်စပဲ
ဟုတ်မိသားကနဲ့
မိသားကနဲ့ပဲတော့ဦးစင်တို့ကအဲ့တုန်းကဆောင်းလုံးဆိုတော့ဆောင်းနေခြုံလာတာရှိတယ်တန်ဃာကြီးဆိုတော့ခြုံတယ်တွေခြုံလာတာရှိတယ်အဲ့ခြုံတယ်တွေနဲ့ခံကြတာခြုံတယ်ခြုံတယ်နဲ့ခြုံပြီးတော့ခံကြတာပေါ့နော်အဲ့ဘွားဆောင်းနေတို့ခြုံတယ်တွေသင်္ကန်းနေတော့အကုန်လုံးရွှဲနေသွားတာပေါ့မိသားကကမိသားပိုက်ကြီးနဲ့ပတ်တာဟုတ်ခဏနေကြတော့မိလောင်မုံကြာလာတယ်
ဟုတ
်မိလောင်မုံကြာလာပြီးတော့မိလောင်မုံလို့ပြောတာဆိုတာကအဲ့ဘုံလည်းကြာလာရောဒီရွှဲနေနေတဲ့ဆောင်းကြီးတန်ကန်းကြီးကတမုတ်ချင်းဝုန်းနဲ့တောက်သွားတယ်အဲမိကြီးပဲဖြစ်သွားတယ
်
အဲအောက်ကလည်းကော်စောတွေရောနောက်ပြီးတော့အထက်အောက်ဘဲညာရှေ့နောက်မိကြီးပဲ
ဘယ်သူမှမမျှော်လင့်ထားဘဲလို့ဖြစ်လာမှာလို
့ဘယ်လိုမှမသိနိုင်ဘူးမြင်လည်းမြင်မပြင်းနိုင်ဘူးအတန်လည်းမကြားလိုက်ဘူ
းဘုံဘောကရုပ်တရက်ကြတော့ဟိုဘာမင်းဆွဲလောက်မျိုးတတိယရလစ်တော်သေးတာဗျာ
အဲ့လိုကတော့မရှိဘူးတတိလုံးဝမလစ်ဘူ
း
တတိရှိတယ်မီးရွယ်မြင်းနေရတော့မီးတွေကနေပြီးတော့လှိမ့်ထွက်လိုက်တယ်အဲမီးလောင်အားနေသွားအောင်ဆိုပြီးတော့မြေကြီးမှာဟိုဝက်ပြီးတော့လှိမ့်လိုက်တာပေါ့
ဒါပေမဲ့ဘုံဘောဖျားရဲ့ကိုဘောဒဏ်ရာရဲ့တပည့်တော်နည်းနည်းပြိတ္တတွေလည်းမြင်အောင်နည်းနည်းပြကြပါမယ်ဗျာအဲ့ဘလောက်ထိလောင်ခဲ့သလဲဆိုတာ
လောင်နာကအဲ့ရနေမီးတွေကထွက်တော့တော့တမတက်ရပြီးတော့တခါလမ်းမီးလမ်းထလျှောက်တယ
်
။လမ်းလျှောက်ရတယ်မှာခြေလောင်နာလေးမှာနောက်တက်ဘုံကြ။အ
ော
်အဲနှစ်ဦးစက်နှစ်ဘုံထိတာပေါ့။အ
ော
်ခြေလောက်မှာထိလိုက်တော့အဲခြေလောက်တည်းကခုချိန်ဒီနှစ်နှစ်ကျော်တဲ့အထိကောင်းကောင်းမတန်ဘူ
း။
အောက်ကိုကြောက်အောင်ဒီမထိုင်နိုင်ဘူး။
ဆ
ုံးဖုံးတဲ့အခါမှာလည်းဒီလိုကလထိုင်နေပါနဲ့ဖုံးရတယ်။ကြမ်းမြမှာတင်မခွေမထိုင်နိုင်ဘူ
း
။နောက်ကိုယ့်ရဲ့တကြီးဝါကြီးတဲ့ဆရော်တွေလေးစားလောက်တဲ့ဆရော်ကြီးတွေလည်းဥစဉ်ဟိုဝိချဖို့မပြုနိုင်ဘူး။သူတို့ကိုတောင်းမှရတယ်။တွဲတော့မတန်လို့ပါဗျာဆိုတော့တောင်းမှရတယ်။အခုချိန်ထိပဲအဲ့ဒါ
။အခုအနာပိုင်းတွေကဒီမှာကျင်းနေတတတူဟွေလုပ်ငန်းလုပ်နေတဲ့နေရာမှာအဓိကအဖြစ်သာသနိကအဆောက်အဦဆိုလို့အဲ့ဒီလေဒီဆရော်ဖျားကြီးရဲ့သိင်တို့ကျောင်းတို့ရှိတယ်လို့သိရပါတယ်ဇီရို့အဲ့ဒီဟာတွေကိုသူတို့အနာပိုင်တွေကစုံစမ်းစစ်ဆေးအဖွဲ့အစည်းခန္ဓာတွေမှာဘယ်လိုဆောင်ရွက်ပေးမယ်လို့ပြောပါလဲအဲ့ဒီဆောက်ကြတော့သူတို့က
သူတို့ကပုံစံမပြည့်ဆောင်ရွက်နိုင်တယ်တဲ့ပုံစံမပြည့်ရွှေ့နိုင်တယ်အဲ့ဒါသူတို့မှာနည်းပညာလည်းရှိတယ်ပစ္စည်းပစ္စည်းအားလည်းရှိတယ်အဲ့လိုတော့သူတို့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပါတော့မှအကျညာတယ်ဒါပေမဲ့တကယ်လုတ်ကင်သွားတော့အဲ့ဒီသာသနာတည်နေစေဒီနေရာကိုဘူရူစာနဲ့တူตู้พอพี่တော့ရှင်းပြလိုက်တယ်လို့ဦးစင်တို့နားလေတယ်ပြီးအသက်ထလုတ်တယ်ဒီတိုင်းပုံစံမပြည့်သူတို့ရွှေ့နိုင်တယ်လို့ကြီးညာပြင်မဲ့အဲ့လိုမရွှေ့ပဲနဲ့
ဆိုတော့နောက်တစ်ခုကဒီပြင်းမှုကဘယ်လောက်ထိကြီးကျယ်တဲ့ပြင်းမှုလို့အကြံပြင်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီဂျီနီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီ phosphorus ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီရဟန်းတန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်သိသလောက်ဆိုတော့အပြင်းထန်ဖြစ်တာကြောင်း50ကျော်လောက်ရှိတယ်ပေါ့လေဥဒိရှင်တိခဉာဏနဲ့ရဟန်းတစ်ပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှာမတရားညှဉ်းတာလေဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစခန်းအမှုဖွင့်ကြံကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous heart ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ပေါင်းတွင်းမှာတော့ပြမှုဆိုင်ဥရေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူခွင့်ရေးကိုလေးစားတဲ့ကိုလုတ်တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတဲ့လူတို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူကိုထိတိယရောအရေးယူပြရတယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျွလုံခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်တွေမှာပါတယ်ထင်ပါတယ်ဆုံးဖြတ်ချက်တွေမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူပါလဲရ
ကျွန်တော်တို့နိုင်ငံမှာတော့အဲ့ဒါအစင်လာမရှိဘူးရနော်အဲ့အရေးယူစုံစမ်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲ အဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ထိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော်လာတာပ
ါဟုတ်ကဲ့ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံအောင်လည်းပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူးဒါပေမဲ့အဲ့ဒီဒေသနစ်နာတာဒေသခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လည်းဘယ်လိုဆောင်ရွက်ရမလဲဘယ်လောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟောကဘာကြောင့်ဆက်လက်မတက်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်တရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ကြော
ခက်ကြကဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဖို့ပေးနေရပုံလေးမြင်တာမှမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးစေးုံစေးကန်းနေသူတို့လီဆောက်တာလဲဆိုတာဥကျော်စံသားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်ဟိုဖြစ်ခရဆန်းပေါ့ဗျာဘယ်သူမှလည်းမရှိဘူးအစာဦးလေးဆောက်ပေးထားတယ်ဆိုတဲ့သဘောမျိုးအမပြောအလုတ်ကန်ပွင့်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝိရှော်တဲ့အဆင့်ဘာအဆင့်ဒီလိုအဆင့်မျိုးတွေထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့အဲ့တော့တို့ကတို့မြေရုပ်ဖလာဒီလေယံမြေပေါ်မှာပဲတို့ကအဓိကနှုတ်နိုင်နေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်တို့လေမရှိရင်တို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနှိုက်ကြတဲ့စုံစမ်းကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းငနာကိုလည်းသိဘဝင်မကြားကြဘူးလို့ပြောကြပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအလုံးကသဘောတူရမယ်လို့လည်းပြောလို့မရအလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါန်ဆန်းစုကြည်ကနောက်ဆုံးဒေါ်ခေဝင်းတည်ဆုံးပြီးတဲ့နောက်ပိုင်းပေါပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစီရင်ခံအတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာလည်းအင်တာမအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးရအစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်ညာလဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ရင်ဥအောင်တင်ကဥပဒေပြန်ရှင်တယောက်ဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှူထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥသိန်းစိန်အန္တရာယူလာခဲ့တဲ့တက်တန်းလင်းငန်းနဲ့အတွင်းမှာပဲပြန်ပြီးခြုံကြည့်ပါအောင်ခင်ဗျဘလောက်တိုးတက်လာသည်ဆိုရလဲ
ကျွန်တော်တို့ကတော့ထင်တဲ့လောက်ပေါ့လေပြောတဲ့လောက်မဖြစ်ပါဘူး။တရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာ။တကယ်လက်တွေ့ကလိုက်မလာရပါဘူး။တရားရုံးတွေမကပါဘူး။ဌာနဆိုင်ကတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတဲ့လောက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟဲ့လားတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘယ်လောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကျညာဝင်ပြန်ဝင်လေးနေရဆိုတော့ကျွန်တော်သိရပါတယ်အဲ့ဒီဟာကိုကျွန်တော်ကမထိန်ချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘယ်တော့အတိုင်းကြဆိုတော့ပြောလို့မရဘူးအဲ့တော့ကျွန်တော်ရှိမှာကဟိုတိုင်းပြဆင်းရဲတယ်ဗျသူတို့သို့တော်လေအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသားတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝါပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လဲငွေဖောင်းပွားမှုတွေဟာစားစားဖြစ်နေကြမတန်တဆကြီးပြေးပြီးတော့လုံနေကြဆိုကျွန်တော်တွေ့ရ
ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
ဘူချောစန်သားစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့ည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစီစဉ်မှာတော့ဥစီသူအောင်မြင့်စီစဉ်တင်ဆက်တဲ့ပြည်ရင်းသုံးသက်ချက်စီစဉ်နဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြားရမှာဖြစ်တယ်လို့
ဝင်းဖင်ငယ်ရွယ်စဉ်အသက်20ဝန်းကျင်လောက်ဘာကိုပဲဖြစ်ဖြစ်ကန့်နန့်တိုက်တက်တဲ့အချိန်ပေါ့ဗျာ။မန္တလေးမြောက်ပြင်တနေရာမှာဖြစ်ပါတယ်
ပဲကြီးစကားစီစဉ်မှာဆွဲဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေပြောပြပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးမှာပါ။ဒီသတင်းပတ်မှာတော့ GPS Telemetric စနစ်တက်ဆင်သင့်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ရေးသားချက်ကိုမိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အလုံးစီကြရစ်တဲ့အတိုင်းအရင်စစ်ကလက်ထက်ကဖောက်လုပ်ခဲ့တဲ့ရန်ကုန်မြို့ပြည်တော်မန္တလေးအမြန်လမ်းမကြီးမှာဒီမတော်ဆဖြစ်ပွားမှုလို့များပြားပြီးလူတွေပြောက်လဲများပြားပါတယ်။ဒီရမတော်ဆမှုတွေနဲ့ပတ်သက်ပြီးတရင်ဌာနတွေနဲ့မိလာဆောက်ကြည့်သူတွေကတော့နန်းပြဒနာ၊ရင်မောင်းပြဒနာ၊ရင်ကြိုက်ခံမှုပြဒနာတွေပါဝင်တယ်လို့သုံးသပ်ကြပြီးနဲ့အစိုးရတာဝန်ရှိသူတွေဘက်ကတော့ရင်မောင်းတွေရဲ့ပြဒနာကအဓိကကျတယ်လို့ကောက်ချက်ချထားပါတယ်။ဒီလိုကောက်ချက်ချထားတာနဲ့အဲ့ဒီအမြန်ကားလမ်းမှာရင်မောင်းတွေကိုချိန်ချုပ်နိုင်မှုအတွက်ကားတွေမှာ GPS စနစ်တပ်ဆင်ပြီးသက်ဆိုင်ရာယာဉ်စောက်ကြည့်ချိန်ချုပ်ဖို့ဆိုတဲ့ Vehicle Safety Management System ဆိုတဲ့အစီအစဉ်တစ်ခုအကောင့်ထဲပေါ်လာပါတယ်။ GPS Telemetric စနစ်တပ်ဆင်မယ်ဆိုတာဘယ်လိုမျိုးလဲ။ဘယ်ကုမ္ပဏီကတင်တာရပါသလဲ။အဲ့ဒီစနစ်တပ်ဆင်မှုအတွက်ဘတ်ကားတွေ၊ကုမ္ပဏီကားတွေမွေဘလောက်ပုံကြမှာလဲ။အဲ့ဒီစနစ်တပ်ဆင်လိုက်ရုံနဲ့အမြန်လမ်းမှာရင်အနေရဲ့ရောက်သွားမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
အခုအစိုးရပို့ဆောင်ရေးဝန်ကြီးဌာနဟာအမြန်လမ်းမှာမောင်းတဲ့ကားတွေကို GPS Telemetric စနစ်တက်ဆင်စေပြီးသက်ဆိုင်ရာကစောင့်ကြည့်ထိန်းချုပ်နိုင်တဲ့လုပ်ငန်းလုပ်ကိုင်ဖို့ BeSmart Telemetric မြန်မာကုမ္ပဏီကိုလုပ်ကိုင်ခွင့်ပေးလိုက်ပါပြီ။ကုမ္ပဏီဟာအမြန်လမ်းကသွားတဲ့ကားတွေကို Bus ကား၊ကုန်တင်ကားစတဲ့စီးပွားရေးလုပ်ငန်း၃ကားတွေနဲ့ကိုယ်ပိုင်ကားတွေရဲ့လို့နှစ်မျိုးခွဲခြားပြီးဆက်တွေတက်ဆင်စောင့်ကြည့်ထိန်းချုပ်ဝင်ဆောင်မှုပေးမယ်ဆိုတဲ့အစီအစဉ်မျိုးပါ။ဘတ်ကားကုန်တင်ကားတွေမှာတက်ဆင်မဲ့ဆက်တွေကို GPS, Mobile Phone SIM Card, Internet စနစ်တွေနဲ့ချိတ်ဆက်ထားပြီးအဲ့ဒီကားဘယ်နေရာမှာရောက်နေတယ်၊အမြန်နှုန်းဘလောက်နဲ့မောင်းနေတယ်ဆိုတာကိုထိန်းချုပ်ခန်းကနေသိနိုင်မှတ်တမ်းတင်ထားနိုင်မဲ့စနစ်မျိုးဖြစ်ပါတယ်။တကယ်လို့ရင်မောင်းဟာတက်မှတ်အမြန်နှုန်းတစ်နာရီကီလို100ထက်ပိုမောင်းမယ်ဆိုရင်ထိန်ချုပ်နေရာကသိရှိမှာဖြစ်ပြီးတတိပေးတာနောက်ပိုင်းအေးယူတာမျိုးလုပ်နိုင်မယ်လို့ဆိုပါတယ်။ဒီအတွက်ဘတ်ကားမောင်းသူတွေ၊ကုန်တင်ကားမောင်းသူတွေဟာအဲ့ဒီဆက်တွေကိုကုမ္ပဏီကနေငှားရမ်းတက်ဆင်ရမှာပါ။တက်ဆင်ကအဖြစ်တစ်လကိုကျပ်2,000၊တစ်နှစ်ကိုကျပ်3,000-4,000တစ်ချိန်နဲ့ပေးချေရမှာဖြစ်ပါတယ်။ E-Lite အဝေးပြေးရင်လိုင်းကုမ္ပဏီကဆိုရင်သူတို့ကုမ္ပဏီဟာခရီးသွားပြည်သူတွေလုံခြုံစိတ်ချမှုရှိစေရေးအတွက်အပြည့်အဝဆောင်ရွက်နေတယ်။နိုင်ငံတကာမှာလက်ခံကျင့်သုံးတဲ့ရင်မောင်းရဲ့အပြည့်အမှုကိုစောင့်ကြည့်အကဲခတ်ကြီးကြပ်တဲ့စနစ်ကျင့်သုံးနေတယ်။အခု BeSmart ကုမ္ပဏီကအဆိုပြုတဲ့ဆက်ကိုငှားရမ်းတက်ဆင်လိုက်ရင်ခရီးသည်တစ်ယောက်အတွက်လက်မှတ်ခ85ကျပ်လောက်ပူလာမယ်။ဒီတစ်ခါသူတို့ရင်လိုက်အနေနဲ့ခရီးသည်တစ်ယောက်ကိုကျပ်90စီတိုးကောက်လို့ဖြစ်နိုင်မလား။အခုလို telemetric စနစ်မျိုးဘယ်နိုင်ငံမှာများတက်ဆင်အသုံးပြုအောင်မြင်နေသလဲ BeSmart ကုမ္ပဏီတွေကိုဘယ်သူတွေကဘယ်မူတွေနဲ့ရွေးချယ်လုပ်ကိုင်ခွင့်ပေးလိုက်သလဲစသဖြင့်မေးခွန်းထုတ်တာတွေရှိလာပါတယ
်အဲ့ဒီအမြန်ကားလမ်းကြီးကနေတနည်းကိုကားစီးရေ1,000ဝန်းကျင်ဖြတ်တန်းသွားလာနေပါလေဘတ်ကားကအစီးရေ1,000ဝန်းကျင်လောက်ရှိပြီးကျန်တာတွေကတော့ကုန်တင်ကားနဲ့အေစီကားငယ်လေးတွေဖြစ်တယ်လို့ဆိုပါတယ်ဘတ်ကားအစီးရေ1,000နဲ့တွေ့ရင်ပဲကုမ္ပဏီဟာစက်တက်ခင်နှာရင်ကအဲ့ဒီကဖိမောင်းငါတို့ကြော်ရမယ်သဘောဖြစ်ပါတယ်။နောက်ထပ်ရှိသေးတာကကိုယ်ပိုင်ရင်းနေတွေပါ။အဲ့ဒီကားတွေနဲ့ပတ်သက်လို့ကတော့ဘတ်ကားတွေနဲ့မတူတဲ့အဲ့အမျိုးသားတစ်မျိုးကိုအ
ကျွန်တော်ခါမဲ့တက်တယ်ဒီမှာဖြစ်တယ်နိုင်ငံကြီးကြိုက်ရင်တောင်ငွေငါးရံတော့ကောက်ခံမဲ့ဆိုပြီးဒီပုံရတရားထားတယ်လို့ဆိုပါတယ်နေပြီးတော့အနေလမ်းမကြီးပေါ်မှာတနေ့ကိုပိုင်ကစီးရေတပေါင်း300ကျော်လောက်ပြေးဆွဲနေတာမို့အဲ့ဒီစက်နှိုင်းငါးကနေကုန်ကြီးဟာတနေ့ကြာညစ်တသမာ300ရံကျော်ဝင်ရမယ်သဘောဖြစ်နေပါတယ်အစိုးရဘက်ကဝန်ခံပေမဲ့ဒီအ мян လမ်းမကြီးမှာဖြစ်ပွားခဲ့တဲ့ရင
နိုင်ပါတယ်။လမ်းကို6လမ်းသွားခင်းထားရာကနေတံတားကိုရောက်တဲ့အခါ4လမ်းသွားဖြစ်နေလို့ဘတ်စကားကြောက်ထဲထိုးကျသွားတဲ့ဖြစ်စဉ်တွေလမ်းကိုကွန်ကရစ်ကြမ်းကြမ်းခင်းထားလို့ကားဘိန်းတွေတာယာပွင့်ထွက်ပြီးယင်းတိမ့်မှောက်တိတ်ဆုံးရတဲ့ဖြစ်ရက်တွေကားလမ်းတစ်ပေးအကာအရံကောင်းကောင်းမရှိတော့ကျွဲတွေနွားတွေအမြန်လမ်းပေါ်တက်လာလို့တိုက်မိပြီးယင်းတိမ့်မှောက်မှုဖြစ်ရတဲ့ဖြစ်စဉ်တွေအမြန်လမ်းပေါ်စိုက်ကယ်မမောင်းရတက်မှတ်ထားပေမဲ့အမြန်လမ်းတစ်လျှောက်ဘေးလမ်းတွေဖောက်လုထားတာမျိုးမရှိလို့လမ်းပေါ်တက်မောင်းတဲ့စိုက်ကယ်နဲ့တိုက်မိပြီးဖြစ်ရတဲ့မတော်တဆဖြစ်ရက်တွေအများကြီးရှိပါတယ်။ဒါအပြင်တိတ်မကြသေးခင်ကဖြစ်သွားတဲ့light truck ကတိတ်မှောက်ကားတခြား body တခြားဖြစ်ပြီးကိုရင်ငယ်တွေတည်ဆုံးခဲ့တဲ့မတော်တဆမှုမျိုးဆိုရင်လေဆက်မှုစုံထုတ်ကားတွေရဲ့ချွေရင်ချက်ကြောင့်ဖြစ်ပါတယ်။ဒါတွေမပြုတ်ပြင်ပဲနဲ့ရင်မောင်းကိုကြီးကျက်ဖို့ဆိုပြီးခုလူခီးတွေတွေကိုပိုင်ရင်မောင်းသူတွေကိုဝင်ပိုစေမဲ့ GPS တက်စေမဲ့စနစ်မျိုးတကယ်လိုအပ်မလိုအပ်ပြန်စဉ်းစားသင့်တယ်လို့အခြားဘယ်နိုင်ငံရဲ့အောင်မြင်မှုကိုအတူယူပြီးအကောင့်ထဲဖော်တယ်လဲဆိုတာကိုလည်းမေးမြန်းရပါလိမ့်မယ်။
ဒီလိုရင်းနဲ့ဒီမောင်းတွေကိုတောက်ကြည့်ရင်နိုင်ငံကအနည်းတူအမြန်လမ်းတစ်လျှောက်အချိန်လုံးတိုက်တာတဲ့စက်တွေတက်ထင်တာသတ်မှတ်မြန်လို့တဲ့ပုံမောင်းတဲ့ကားတွေကိုပတ်တန်းတင်ပေးမဲ့အစ်စ်မြစ် CCTV ကင်မရာတွေလမ်းတစ်လျှောက်တက်ထင်နေတာသတ်မှတ်မှန်လို့ပုံမောင်းတာကိုစနစ်တကျကျူနေတောက်ဆိုင်တားကြည့်နိုင်မဲ့ရင်းတင်းရဲ့တပ်ဖွဲ့ချရတာမျိုးလုပ်ပြပါတယ်။အဲ့လာတွေကောင်းတယ်မပေါ်ပဲကုမ္ပဏီတစ်ခုကိုအကျိုးမြတ်ကြီးပြရစီပြီးရင်းလိုင်းတွေရင်းပိုင်ရှင်တွေနဲ့ခီးတွေကိုဝန်တော့ဝန်ဖြစ်ပြီးမဲ့ဒီပြတ်တဲ့ရေကောက်ခံတဲ့အစီအစဉ်မျိုးဆိုတာကတော့ပြန်လဲဆန်းကျစ်ပြင်ဆင်ပြမှာကြောင်းပြပြလိုက်ရပါတယ်
စီကူအောင်မြင့်စီစဉ်တင်ဆက်တဲ့ပြည်တွင်သုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့မအေးတန်နာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ကြရအောင်ပ
ါ။မင်္ဂလာပါရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ Indian American အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့ဒီ EDM သင်ကန်းစာအစီအစဉ်ကိုတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တကယ်လို့ဒါအဲ့ဒီအစီအစဉ်သင်ကန်းစာအပြည့်အစုံဖော်ပြချက်ကိုစာသားနဲ့ရယူနိုင်မယ်ဆိုရင်ရယူခြင်းပါတယ်အခုအီးမေးလ်မှာထည့်ပေးလိုက်တဲ့လိုက်စာလေးတိုင်းပို့ပေးလိုက်ပါဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါရန်ကုန်ရွှေရမလန်းကသောရရှင်စလိုက်မာဦးဖြစ်ပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုပြန်ကြားပေးခြင်းပါတယ်ကျမတို့ VOA ကနေပြီးတော့ဒီ EDM အင်္ဂလိပ်စာသင်ကန်းစာအစီအစဉ်ဟိုအစာအဆုံးအပြည့်အစုံစာသားနဲ့ရေးသားဖော်ပြချက်ကောဒီအတန်ဖိုင်ကိုရရယူခြင်းနဲ့ဆိုတော့ကျမတို့ VOE မြန်မာပိုင်းရဲ့ internet အစာမျက်နှာမှာရယူနိုင်ပါတယ်ရှင်။ကျမတို့အစာသားအပြည့်အစုံကိုလည်းဖော်ပြပေးထားပါတယ်။အတန်ကိုလည်း MP3 နဲ့ download လုပ်ယူလို့ရပါတယ်ရှင်။ကျမတို့ဒီအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုရုပ်မြင်သံကြားမှာလည်းကြည့်ရှုနိုင်ပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ website လိပ်စာက voenews.com/bemis ဖြစ်ပါတယ်ရှင်။စလုံးပေါင်းက voenews.com/BURMESE ဖြစ်ပါတယ်။အဆင်ပြေလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နော်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ At Sheeran သီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုသောရရှင်တွေနားဆင်ကြည့်ပါဦးရှင်
။ When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love? Will your eyes still smile from your cheeks? Darling, I will be loving you till we're 70. And baby, my heart could still fall less. Gone and my memory fades, and the crowds don't remember my name. When my hands don't play the strings the same way, I know you will still love me the same. 'Cause honey, your soul could never grow.
ဟုတ်တဲ့ဖြစ်ဆုံးတင်းနံပါတ်100စီးနဲ့မှာနံပါတ်၄ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ Ed Sheeran သီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ။တော်ရရှင်နဲ့ချင်းချင်းမြစ်တာတေးလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာသချင်းတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့အချိန်ညသလောက်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံကအဆက်အသွယ်ရေးလိုင်းနေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ရဲ့စာတွေကိုပြောပြချင်ပါတယ်။ပထမအဦးဆုံးတေးရခေါက်ကလူငယ်တူပါဆိုပြီးရေးလာတဲ့တော်ရရှင်ရဲ့စာကိုပြောပြချင်ပါတယ်။သူကဆက်သွယ်ရေးတာဝါအောက်မှာနေပေမဲ့လည်းဆက်သွယ်ရေးလမ်းကြောင်းပြတ်တောက်နေပါသဖြင့်ဆိုပြီးရေးလာတာပါ
။ကျွန်တော် VOA ဝိုင်းတော်သားတွေစီစာမေးပြတ်တာချပါပြီ။ဒါပေမဲ့ VOA သတင်းတွေတော့အမြဲလိုလိုနားဆင်ဖြစ်ပါတယ်။ကျွန်တော်တို့တေးရခေါက်ကပဲပေ300ကျော်မြင့်တဲ့ဆက်သွယ်ရေးတာဝါအောက်မှာနေပေမဲ့MPT လုပ်ပုံကမနေ့ပဲဖုန်းခေါ်ခွင့်ပေးထားတော့ဖုန်းစင်းရင်ရတယ်လို့ဖြစ်နေတာပေါ့ဗျာ။ပြောချင်တာကအင်တာနက်ဆိုမီဒီယာနေရာကတခုတခါသွားပြီးတုံးရတာမျိုးဆိုတော့အရင်မေးလေးလဲပျောက်သွားတယ်။အခုမှပဲစာရေးဖြစ်တော့တယ်။ VOE တဲ့လေလိုင်းကဖုန်းဆက်မေးလဲဥကျော်စန္ဒာပြောတယ်လို့ဖုန်းလိုင်းမိဖို့ကတော့ဆူတောင်းလဲရနိုင်မှာဟုတ်ပါဘူးဗျာ။တယ်လီနော်တွေကတော့ရန်ကုန်မှာရောက်နေပြီပြောတာပဲ။ရွာထိပ်မှာတော့တာဝါကြီးဆောက်လို့ပေါ့ဗျာ။ပေ300ကျော်တောင်မမိတာဆိုတော့အဲ့ဒီတိုင်ကလေးကရောမိပါမလားခလေးတွေးတွေးမိတယ်ဗျာ
တရကောက်ကလူငယ်တူကသူတို့စီမှာဆက်သွယ်ရေးလိုင်းမမိတဲ့အကြောင်းကိုအခုလိုစာရေးပြီးတော့ပြောလာတဲ့အချိန်မှာပဲနောက်ထပ်မင်းကင်းသားတူဆိုတဲ့သောရရှင်ကတော့သူကတော့တိုင်သာတွေ့နေရပြီးတော့ GS ဆန်လိုင်းမရလို့ဘယ်တော့များရမလဲဆိုပြီးတော့တက်ဆိုင်ရာကို VOE ကတစ်စင်မေးလိုက်ပါတယ
် VOE ကိုဆက်သွယ်ခြင်းပဲအခုမှဆက်သွယ်လို့ရတာပါ VOE ကိုနားထောင်တာတော့ဆယ်စုနှစ်ရှိပါပြီကျွန်တော်ကသခိုင်းတိုင်းမင်းကင်းမြို့နယ်ကပါမင်းကြီးမြို့မှာတာဝါတိုင်စိုက်ထားတာတနှစ်လောက်ရှိပါပြီအခုတတိဘာကြောင့် GSN line မရသေးလဲဆိုတာတမျိုးနယ်လုံးကသိကျင်နေပါတယ်သက်ဆိုင်ရာကိုသိစေရန်အတွက် VOE ကတဆင့်မေးလိုက်ရပါတယ်ခင်ဗျာ
ဆက်သွယ်ရေး line နေအစင်မပြေတဲ့အကြောင်းရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာတွေပြီးသွားတော့မြန်မာနိုင်ငံကဝန်ထမ်းဘွားတွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာကြတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်ရှင်အလုတ်သမားများအခွင့်အရေးအပြည့်အဝရရှိစေဖို့ရင်ဖွင့်လိုက်ရပါတယ်ဆိုတဲ့သောရရှင်ကတော့ကိုကျော်ခိုင်ဆိုတဲ့သောရရှင်ဖြစ်ပါလိမ့်မြန်မာနိုင်ငံမှာအလုတ်သမားအခွင့်အရေးဘလောက်တောင်မှမရှိဘူးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကစာရေးပြီးတော့ပြောလာပါတယ
်အလုတ်သမားများလက်ရှိအလုတ်ချိန်နံနက်9နာရီကည9နာရီအထိတဆိုင်နောက်တဆိုင်ကည9နာရီကနံနက်9နာရီအထိလိုရပါတယ်အလုတ်ချိန်12နာရီအပြည့်ဆင်းရပြီးထမင်းစားနားချိန်တော့သီးသန့်မပေးတာကြောင့်အချင်းချင်းနားလည်မှုယူပြီးတယောက်တစ်လက်စားရပါတယ်တွေ့ကြည့်ရင်ရက်ပေါင်း30ရှိတဲ့လမှာရက်ပေါင်း20လောက်လို့ရတယ်လို့နာရီပေါင်း240လို့လို့ရပါတယ်32ရက်လာမျိုးဆိုရင်နာရီပေါင်း252နာရီလို့လို့ကြရပါတယ်အဲ့လိုလို့ရပါမယ်လူသားတူကိုလဆောင်ွေဈေးငင်းကျက်35,000သာရပါတယ်အပြင်နေစားတော့ပါကစားစရိတ်အရင်က9000ပေးရပြီ အခု9000ကျပ်တာပေးပါတယ်ဆက်ယုံကအလုံးမလို့ဖြစ်ရင်ပဲဖြစ်ဖြစ်ခွင့်ယူရင်ပဲဖြစ်ဖြစ်ဘလို့အကြောင်းကြောင့်အလုံးမလို့စေကမူတရက်ကို4500ဖြတ်မယ်အစား6000အထိဖြတ်တာခံရပါတယ်ဘာမှလုံမပေးပါဘူးဝေးတင်ចောင်းသားတွေចောင်းသွားတက်လို့အလုတ်ပြရင်ချက်ချင်းအလုတ်ကထုတ်ပြစ်ပါတယ်ပြန်လာရင်ပြန်ခန့်ပေးမယ်ဘယ်နေရာမှာခန့်မယ်ဆိုတာကိုတော့မသိဘူးလို့လည်းပြောတတ်ပါတယ်ပုံလုံးဌာနကလူသမားတယောက်လုပ်ငန်းခွင်အန်ဒရီဖြစ်လို့သိဆုံးပြီးလုပ်ငန်းခွင်ဟာအသက်အန်ဒရီစိုးရင်ရတဲ့အနေအထားနဲ့လုပ်ကင်နေရပါတယ်။တတ်ထူရီကြိုးတဲ့လုပ်ငန်းဘက်နဲ့အညစ်အကြေးစွန့်တဲ့ဘက်မှာနှစ်ပေပတ်တားလိုင်းနဲ့ထိမိရင်ရားရံနေတဲ့အတွက်နေလို့ထိုင်လို့ကိုမရပါဘူး။အနန္တတွေကအစိမ့်ငွေတွေလိုဖြစ်နေပြီးဆက်ယုံကနှာခေါင်းစီးစတဲ့အကာအကွယ်အဖြစ်အသုံးပြုဖို့ထုတ်ပြတာမျိုးမရှိပါဘူး။လက်ရှိမှာချက်ချင်းဘာမှမဖြစ်ပေမဲ့ရေရှည်မှာကျန်းမာရေးကိုမုတ်ချထိခိုက်စေမှာပါ။ဒီလိုလုပ်ငန်းခွင်ဘေးကင်းလုံခြုံမှုမရှိတာအလို့သမားအခွင့်အရေးမရတာတွေကိုအစိုးရအနေနဲ့လေစုံစမ်းစစ်ဆေးရေးအဖွဲ့လွှတ်ပေးတာမျိုးမရှိပါဘူး။ကျွန်တော်ဖြစ်ချင်တဲ့ဆန္ဒကအလို့သမားအခွင့်အရေးအပြည့်အဝရရှိဖို့ဖြစ်ပါတယ်
။အလို့သမားအခွင့်အရေးအပြည့်အဝရရှိစေချင်တဲ့ဆန္ဒနဲ့ပါဆိုတော့ရေးလာတဲ့ကိုကျော်ခိုင်းရဲ့စာကိုပြောပြပေးပြီးသွားတော့မြန်မာနိုင်ငံမှာနမေရနိုင်ငံသားကုမ္ပဏီကြီးတခုမှာဥယျာဉ်မှုနဲ့ညှားဆောင်တွေလုပ်နေရတဲ့သူတွေလဲနိုင်ငံသားကုမ္ပဏီရဲ့ဝန်ထမ်းတွေဖြစ်ပေမဲ့လည်းအလို့သမားအခွင့်အရေးမရကြပါဘူးဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်ကျွန်တော်တို့ဟာမြန်မာနိုင်ငံခြေစိုက်ကမ္ဘာအဆင့်5ရှိတဲ့ Total ENP မြန်မာကုမ္ပဏီရဲ့ Expertise အိမ်များမှာပြည့်အပ်တဲ့တာဝန်တွေကိုကြားရနေရကနေပြီးတော့တာဝန်ထမ်းရတဲ့ဥယျာဉ်မှုနဲ့ညှားဆောင်တွေဖြစ်ပါတယ်တူတက်ကုမ္ပဏီကဘန်ကောက်ဖွင့်ပေးပြီးတော့1993-94ကစလို့လုခလဆာတွေပေးခြင်းအဖြစ်ယနေ့အချိန်ထိတာဝန်ထမ်းဆောင်နေကြပါတယ်။အလုတ်ချိန်12နာရီတပတ်တရက်နာစနစ်နဲ့တာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အလုတ်သမားဝန်ကြီးဌာနကပြန်လည်ထားတဲ့ခွင့်ရက်နဲ့အလုတ်ပည့်ရဲ့ဥပဒေ1951လုခပေးရေးဥပဒေ1936လူမှုဖူလုံရေးဥပဒေ1954အလုတ်သမားယော်ကြီးဥပဒေ1923စသဖြင့်ဒီဥပဒေပါအချက်လက်တွေကိုမခံစားရပါဘူး။အလုသမားဥပဒေအရအလုသမားတဦးရဲ့နေ့စဉ်အလုချိန်ဟာ၈နာရီဖြစ်ပါတယ်။အချိန်ပိုတနာရီရဲ့လိုအပ်ခါဟာနေ့စဉ်ရရှိတဲ့လုခငွေတနာရီလုခနှုန်းရဲ့၂ဆဖြစ်ရပါမယ်။ Public Holiday တွေမှာအလုဆင်းရလို့ရှင်လဲတနေ့လုခငွေရဲ့၂ဆဖြစ်ရပါမယ်။ Total Company ရဲ့ Permanent အလုသမားတွေ Contract အလုသမားတွေနဲ့နေစားအလုသမားတွေရရှိတဲ့အခွင့်အရေးတွေမရဘဲနဲ့ဘေးဖယ်ခံထားတဲ့အတွက်သက်ဆိုင်ရာဌာနတွေကသိစေဖို့လေလိုင်းကနေတဆင့်တင်ပြလိုက်ရပါတယ်။
ဒါကတော့မြန်မာနိုင်ငံမှာလာဖွင့်ထားတဲ့နိုင်ငံတကာအစ်စ်မီနိုင်ငံသားကုမ္ပဏီကြီးတခုမှာအလုပ်လုပ်နေပေမဲ့လည်းနိုင်ငံတကာကသတ်မှတ်ထားတဲ့အလုပ်သမားခွင့်ရေးထိပါခံနေရပါတယ်ဆိုပြီးရေးလာတဲ့ဥယျာဉ်မှုနဲ့ညှားဆောင်နေဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရှင်။အကြခင်မှာပဲသောရရှင်နေတောင်းဆိုထားတဲ့မြန်မာတခြားနေတဲ့ဘက်ကိုထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်နော်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ကြည်မြင်နိုင်ဘူရာကအထူးတန်းရုံပိုင်ကြီးကိုစိန်ဝင်းပြီးတော့မြန်အောင်မြို့နယ်တဲကြီးကုန်းဘူရာကရုံပိုင်ဖြိုးစင်အောင်ပတိန်ဘူရာရုံပိုင်ကိုဝင်းမြင့်အငင်းစားလက်မဆစ်အုပ်ကိုခင်မောင်အေးဟင်္ဒရာဘူရာဝင်းနေလက်မဆစ်ကိုမြင့်အေးကိုမြင့်ဦးတို့အတွက်ခင်မင်မှုတတိယတေးလက်ဆောင်ပေးပို့ခြင်းပါတယ်ဆိုပြီးတေးတောင်းလာတဲ့သောရရှင်ကတော့ကျန်ကင်းမြို့ဖရာကြီးလန်းကကိုတင်ဝင်းကြီးဖြစ်ပါတယ်နောက်တော့မော်လမြိုင်ကမောင်ဂီတာချစ်သူဆိုတဲ့သောရရှင်ကတော့ကျွန်တော်ကတော့ VOE ကိုအမြဲတမ်းနားဆင်နေတဲ့ပြေးသက်ပါလေ VOE ကထုတ်လွှင့်တဲ့အစီအစဉ်အားလုံးကိုလည်းမလွတ်တမ်းနားဆင်သူပါအခုလည်းတချင်းတပုတ်တောင်းကျင်လို့စာရေးလိုက်ပါလေကျွန်တော်ကအိမ်နဲ့ဝေးနေတဲ့သားဖြစ်ပါတယ်တဲ့ဒါကြောင့်မလို့ကိုငှက်ကြီးရဲ့ Cherry စုံနဲ့ညဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ဒီမော်လမြိုင်ကဂီတာချစ်သူဆိုတဲ့သောရရှင်တေးတောင်းလာပါလေဒီတော့ဒီတစ်ပတ်မောင်ဂီတာချစ်သူဆိုတဲ့သောရရှင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးချင်ပါတယ်နော်သောရရှင်နေလဲတော်တော်လေးကိုကြိုက်ကြတဲ့တချင်းမလို့အားလုံးနဲ့သဘောကျမယ်လို့မျှော်လင့်ပါတယ် Twin တင်သီဆိုထားတဲ့ Cherry စုံနဲ့ညဆိုတဲ့တချင်းကိုနားဆင်ခံစားကြည့်ပါအောင်ရှင်
Cherry sone nya ko aimele Cherry sone nya wa myo lin jin ye င်ခုံသာနဲ့သူစစ်ထားတဲ့တချင်းတွေလေးရင်တွေ꿰သွားအောင်စုံနေအောင်မေးချေရီစုံနေညာအဝေးအိမ်ကိုလွမ်းပေးချေရီစုံနေညာခီးမိုင်တွေချစေတန်ရရင်so
ဒီဆိုထားတဲ့ကျယ်ရီစုံနဲ့ညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA အင်တာနက်အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာကတော့ bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးဆက်သွယ်ကြပါအောင်ရှင်အခုကတော့အပတ်စဉ်တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးပါပါဒီသတင်းဖတ်တက်ကြီးစကားအစီအစဉ်မှာတော့ဒေါသရှိထားမှတ်တပ်ပုံအကြောင်းဆရာကြီးဦးဝင်းဖေကပြောပြထားပါရဲ့ရှင်
ရှင်မြတ်မြန်ဝင်းဖင်ငယ်ရွယ်စဉ်အသက်20ဝန်းကျင်လောက်ဘာကိုပဲဖြစ်ဖြစ်ကန့်နန့်တိုက်တတ်တဲ့အချိန်ပေါ့ဗျာမန္တလေးမြောက်ပြင်တနေရာမှာဖြစ်ပါတယ်ဝင်းဖင်သွားပြီးလေပတ်လေးရှိတဲ့ဦးလေးစိန်တို့ဦးလေးဘတ်ကျွဲတို့စီမှာကြုံခဲ့ရတဲ့အဖြစ်အပျက်ကလေးပါဦးဘတ်ကျွဲနဲ့ဦးလေးစိန်တို့ဟာခြံချင်းကပ်ရဲ့နေကြသူတွေပါဝင်းဖင်ရောက်သွားချိန်မှာဦးလေးစိန်နဲ့သူ့ဇနီးကြီးတော်မြတော်ဘာအတွက်မှန်တိတိကျကျမသိရပဲခြံထဲမှာရံဖြစ်နေကြပါလေဦးလေးစိန်ဟာဘလောက်များဒေါသကြီးနေပါသလဲဆိုရင်ရုတ်ရက်အုတ်ခဲထက်ပန်းကျိုးတစ်ခုကိုကောက်ပြီးတော့ကြီးတော်မြတ်ကိုလှမ်းထုလိုက်ပါလေကြီးတော်မြတ်ကလည်းတစ်ဖက်လှဲ့နေတုံးဆိုတော့မမြင်လိုက်ပါဘူးဒါပေမဲ့ဦးလေးစိန်ဟာလက်ဆာမကောင်းတဲ့သူဖြစ်တဲ့အတွက်ကြီးတော်မြတ်ရဲ့ခေါင်းဘေးကနှစ်ပေလောက်လွဲသွားပါလေဒါပေမဲ့အုတ်ခဲပိုင်းဟာခြံစည်းရိုးကိုကြော်ပြီးတော့ဦးလေးဘတ်ကျွဲခြံထဲရောက်သွားပါတယ်ဦးလေးဘတ်ကျွဲကိုယ်တိုင်တကူတကအိုးပြောင်ပြုစုနေတဲ့နှင်းစီပန်းကိုအစ်စ်ကလေးကိုသွားမှန်ပါတယ်ဦးလေးဘတ်ကျွဲလက်ကချပြီးစနောက်တလန်းဆုပ်လိုက်ချိန်မှာဖြစ်သွားတာမို့ကံကောင်းသွားပါတယ်နှင်းစီပန်းကိုအစ်စ်ကလေးကွဲကြည့်သွားပါတယ်ချက်ချင်းပဲဦးလေးစိန်နဲ့ဦးလေးဘတ်ကျွဲတို့ခြံစည်းရိုးတစ်ဖက်တစ်ချက်စီကနေရပ်ပြီးတော့မျက်နှာချင်းဆိုင်ကြပါလေဦးလေးဘကြွဲကကွဲကြည်သွားတဲ့နှင်းစီပန်းကိုအစ်စ်ကလေးပဲကိုလက်ညှိုးထိုးပြပါလေဦးလေးစိန်ကဘာမှပြောမနေပဲဦးလေးဘကြွဲကိုလက်အုပ်ချီပြလိုက်ပါလေပြီးတော့မှသူ့ခြံထဲကရွယ်တူဆိုင်တူပန်းကိုအစ်စ်တလုံးကိုပြေးယူပြီးတော့ဦးလေးဘကြွဲခြံဘက်အပြေးလေးကူးသွားပါလေပြီးတော့မှကွဲကြည်သွားတဲ့နှင်းစီအိုးကလေးကိုသူ့ယူလာတဲ့ပန်းအိုးအစ်စ်ကလေးတွေပြောင်းထည့်ပေးလိုက်ပါလေအဲ့လိုလုတ်ကင်ပေးနေတဲ့နေရာမှာ
ပြပြသလဲမသတ်မရလုံးဝမရှိပါဘူးစိတ်ရှည်လက်ရှည်စေရနာအပြစ်တာဝန်သိမှုတာဝန်ကျေမှုအပြစ်နဲ့ဖြစ်ပါတယ်ဝင်းပေအလွန်မင်းအောင်းအောင်းမိတာကဦးလေးစိန်ဟာစောစောကလေးကရင်သူဇနီးကြီးတော်များနဲ့ရံဖြစ်ပြီးတော့အလွန်မင်းဒေါသထွက်နေတဲ့အရေးအယောင်တွေလုံးဝနှီးပါပျောက်ကွယ်နေခြင်းပဲဖြစ်ပါတယ်ပန်းအသင့်နဲ့ပြန်ပြီးတော့ကြားကြနာနာဖြစ်အောင်လုပ်ပေးရတဲ့အချိန်ဟာမြန်နေဆိုတာတောင်နိ
ဆက်ပြီးအားလုံးကြေအေးသွားကြပါလေဒါပေမဲ့ဦးလေးစိန်ဟာဦးလေးဘတ်ကျွဲခြံဝကထွက်လိုက်တာနဲ့တပြိုင်နက်စောစောကကြီးတော်မြတ်အဖို့ထားခဲ့တဲ့ဒေါသတွေသီးသီးသာသာကြီးပြန်ထွက်လာတာကိုတွေ့ရပါတယ်ဒေါသကြီးနဲ့တက်ခေါက်ရင်းလမ်းဘေးကဒုတ်တစ်ချောင်းဆွဲကောက်လာပြန်ပါလေဒါပေမဲ့ကြီးတော်မြတ်ကသူတစ်ဖက်ချံမှပန်းအိုးပြန်ပြင်ပေးနေစဉ်ကတည်းကမန္တလေးဈေးကျူတဲ့ကိုကိစ္စရှိလို့ဆိုပြီးထွက်သွားပြီဖြစ်ပါတယ်ဒီတော့လေဦးလေးစိန်ဟာကောက်လာတဲ့ဒုတ်ကိုပြစ်ချပြီးတော့စောစောကဘာမှမဖြစ်ခဲ့သလိုအကျန်းအိုးထိုင်တော့နေပြန်ပါလေပြီးတော့မှဘေးကထိုင်ပြီးအံ့ဩနေတဲ့ဝင်းပေကိုအဲ့ဒါပဲဖိုးညူကဒေါသထွက်တယ်ဆိုပေမဲ့ထွက်เสียရှိတဲ့ချိန်ထွက်ရက်เสียရှိတဲ့ချိန်ရက်ခဏနာထာရနာနောက်ပြီးတော့မှပြန်ပြီးဖြစ်เสียရှိတာဖြစ်အဲ့ဒီလိုထိမ့်သိမ့်နိုင်စွမ်းရှိရမဲအကွာလို့အားရပါရဆုံးမစကားပြောပါတယ်ဒီတော့ဝင်းဖေနဲ့ဦးလေးစိန်ဆိုတာကလည်းသိရင်းနှီးကြတယ်မို့လားဒါနဲ့ဦးလေးစိန်ရဲ့အစကတည်းကဒေါသမထွက်အောင်ထိမ့်လိုက်နိုင်ရင်ပုံမကောင်းပြီဘူးလားလို့မေးလိုက်မိပါတယ်ဦးလေးစိန်ကစောစောကပြစ်ချထားတဲ့ဒုတ်ကိုကောက်ပြီးတော့လိုက်ရိုက်လို့ဝင်းဖေတချိုးတည်းပြေးခဲ့ရဘူးပါတယ်ခမညာဆက်လက်တင်ပြပါမယ်။ကြားမှချမ်းသာကြပါစေ။ကျွန်တော်ဝင်းပြေပ
ါ။ဆွေဆုံးရအမှုပညာရှင်ကြီးဆရာကြီးဝင်းဖြေပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ပဲဖြစ်ပါတယ်ရှင်။ VOE ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လင်းပေးနေတဲ့တနင်္ဂနွေစာအစီအစဉ်ကိုလည်းအစီအစဉ်နေအပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကိုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါမယ
်ဒမတ်စကတ်မြို့တော်ပြင်ပစင်ဂျီဘုတ်ဒေသမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းကလိုနီဘာကိုအစ္စလာမ်စစ်သေးကြတွေကထိန်းချုပ်ထားလိုက်တယ်လို့အခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်စီးရီးယားလူခွင့်ရေးလေ့လာစောင့်ကြည့်ရေးအဖွဲ့တစ်ခုကစနေနေ့ကပြောဆိုရမှာယာမော့ဒုက္ခသည်စခန်းရဲ့90ရာခိုင်နှုန်းလောက်ကိုအစ္စလာမ်အယ်နူဆရာချီတဲ့အဖွဲ့အယ်ကာအီဒါအဖွဲ့ကွဲစစ်သေးကြတွေကထိန်းချုပ်ထားလိုက်ပြီလို့ DP ပြောဆိုပါရတယ်။အဲ့ဒီအဖွဲ့နှစ်ခုကပူးပေါင်းပြီးစီးရီးယားဆိုရကိုစန့်ကျင်တဲ့ပါလက်စတိုင်းအဖွဲ့စီးရီးယားစစ်သေးကြအဖွဲ့နဲ့တခြားသဘုံတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ကင်ညာနိုင်ငံကတက်သူတစ်ခုမှာအယ်ရှာဘက်စစ်သေးကြတွေတပ်ဖြတ်ခဲ့သူ148ယောက်အတွက်ရည်စူးပြီးယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ Easter Sunday နေ့ကိုကျင်းပနေကြပါတယ်။ကင်ညာနိုင်ငံတဝန်း Charismatic တို့မှတည်ဆုံခဲ့သူတွေအတွက်အောက်မေ့ဘွယ်အခမ်းအနားတွေကျင်းပနေကြတာလည်းဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့ရဲ့လူကုန်ထံရက်ကွက်နားကတရားတစ်ခုပေါ်မှာဒီကနေ့တနင်္ဂနွေနေ့မှာဘုံးပေါက်ကွဲခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်ဒီပေါက်ကွဲမှုကြောင့်ရဲရာရှိတဦးသေဆုံးခဲ့ပါတယ်ကိုင်ရိုနဲ့ဂီဇာမြို့ကြားဆက်သွယ်ထားတဲ့တရားပေါ်မှာရှိတဲ့ရဲကင်းတစ်ခုနားမှာပေါက်ကွဲခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုပါတယ်ခင်ဗျာ sorry အာရေဗျာဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့ကြားမှာပဲဟီမင်နိုင်ငံတောင်ပိုင်းကအေဒင်မြို့ကိုဟူသီသဘုံတွေကသိမ်းယူနိုင်လိုက်ပါတယ်အေဒင်မြို့ရဲကမူဝလာအရက်မှရှိတဲ့ဒေသအစိုးရဌာနချုပ်နဲ့ဒေသအုပ်ချုပ်ရေးမှူးရုံးငန်းတွေကိုတဘုံတွေကသိမ်းယူလိုက်တယ်လို့ပြင်သစ်သတင်းဌာနကဆိုပါတယ်ဒီတော့တွင်ယီမန်နိုင်ငံကနိုင်ငံသားတွေပေကင်းရကိုပြန်လည်ခေါ်ဆောင်ဖို့နဲ့အရက်သားတွေအတွက်ကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့ဟူသီတဘုံတွေပေါ်ထိုးစစ်ဆင်ခြင်ရာကိုရပ်ဖို့ရုရှားနဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ကတောင်းဆိုထားပါတယ
်သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါဒီညာအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Crash Band ဖြစ်ပါတယ်ရှင်VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ8:00နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.